Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ23ရက်တနင်္ဂနွေနေ့ညနေပိုင်း6နာရီခွဲနေ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ1925ရောအနေနဲ့ထုတ်လွှင့်နေပါပြီရှင်ဒီကနေ့အစီအစဉ်မှာတော့ကျွန်မနန်းလောက်ပ
ါကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမမိုးပြူနဲ့အတူတင်ဆက်ပေးပါပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးသဘောတူညီချက်ရဖို့မလွယ်ကူသေးတာကင်ညာနိုင်ငံမှာအယ်ရှာဘက်အဖွဲ့ကလူ28ဦးကိုတပ်ဖြတ်ခဲ့တာတရုတ်နဲ့ဂျပန်ကငလင်လျုံမှုအတွင်းလူအသေးအပြောက်ဒဏ်ရာရမှုတွေရှိခဲ့တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါပါမနန်းလောင်ရေ
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်လို့
ပြင်ဖို့လိုတဲ့ကိစ္စတွေကိုမြန်မြန်ပြင်ရဲတဲ့တတ်သိရှိရမယ်မြန်မြန်ပြင်နိုင်တဲ့အရေးချင်းပါလို့
ထောင်ဆန်းစုကြည်ရဲ့ပြောကြားချက်ပါရှင် VOA မြန်မာဌာနနဲ့တွေ့ဆုံမေးမြန်းခန်းထဲမှာကြားကြရမှာပါ။ဒါအပြင်မြန်မာငြိမ်းချမ်းရေးစင်တာရှိမှာအစိုးရစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားရတဲ့ KNA ကတိုင်းရင်းသားတောင်ပေါင်းစုံပါဝင်တဲ့ဗိုလ်လောင်းတွေအတွက်စုတောင်းပွဲကျင်းပကြတဲ့သတင်းနဲ့ဝါရင်သတင်းစာဆရာဂရော့ပွဲတွေအကြောင်းအပြင်နိုင်ငံတကာသတင်းတပုတ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးပါမယ်ရှင်။
အီရန်နိုင်ငံနျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတမတ်ရဲ့ကုံဆုံးမဲ့တင်းလာနေအထိသဘောတူညီမှုရဖို့မလဲသေးပါဘူးအမည်မဖော်လိုတဲ့အီရန်ကိုယ်စားလှယ်အဖွဲ့ဝင်တဦးကဒီကနေ့ဗီယန်နာမှာကျင်းပတဲ့အစည်းအဝေးတွင်ဆွေးနွေးစရာကိစ္စရပ်တွေတော်တော်များများကြံနေသေးတာကြောင့်သဘောတူညီမှုရဖို့မလွယ်ဘူးလို့ပြောဆိုတဲ့အကြောင်းကိုအီရန်ကျောင်းသားသတင်းအေဂျင်စီကပြောပါရယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကသဘောထားကွဲလွဲမှုတွေကြီးကြီးမားမားရှိနေတဲ့အကြောင်းစနေနေ့ရုံးကထုတ်ဖော်ပြောဆိုခဲ့ပါရယ်ဂျာမန်နိုင်ငံသားဝန်ကြီးဖရန့်ဝေါ်တာစတီမီယာကအီရန်အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုသူတေသနလုပ်နေတာတွေကိုရပ်ပစ်ဖို့အစဉ်အသင့်ဖြစ်ပြီလားဆိုတာကအဓိကကြားချောင်းပြောပါရယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီအားအီရန်နိုင်ငံသားဝန်ကြီးဂျဗက်ဇာရစ်နဲ့လည်းတွေ့ဆုံပြီးသဘောထားကွဲလွဲမှုတွေနှေးပေါင်းအောင်ဆွေးနွေးခဲ့ပါရယ်အမေရိကန်ပြည်ထောင်စုအပါအဝင် P5+1 နိုင်ငံတွေဖြစ်တဲ့ Britain, China, France, Germany နဲ့ Russia နိုင်ငံတွေဟာသဘောတူညီမှုရဖို့နောက်ထပ်အချိန်ထပ်တိုးဆွေးနွေးတာတွေလုပ်မှာမဟုတ်ကြောင်းအမေရိကန်ထိပ်တန်းအရာရှိတစ်ယောက်ကပြောဆိုပါရယ်ခင်ဗျာ
တူရကီနိုင်ငံကိုသွားရောက်ခဲ့တဲ့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့သုံးရက်ကြာချစ်ကြည်ခီးကိုဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အစ္စလမ်အစိုးရအဖွဲ့တွေကိုချေမှုန်းမှုတွေအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ဖွဲ့ဖို့တူရကီနိုင်ငံဘက်ကပူးပေါင်းပါဝင်မှုရှိမရှိကြေညာချက်တစုံတရာမထုတ်ပြန်မဲ့အခုခီးကိုအဆုံးသတ်လိုက်တာပါ။အီရန်နဲ့ဆီးရီးယားမှာအစ္စလမ်အစိုးရအဖွဲ့တွေခိုးလှုံနေကြတဲ့ပြဿနာနဲ့ဆီးရီးယားသမ္မတအဆက်အနာဆက်ထိန်းချုပ်ထားတဲ့ကိစ္စတွေကိုတူရကီသမ္မတရီဆပ်တေယစ်အာဒိုဂန်နဲ့သူဆွေးနွေးခဲ့တယ်လို့ဒုသမ္မတဂျိုးဘိုင်ဒန်ကစနေနေ့ကပြောပါတယ်။အရင်ကတော့အမေရိကန်နိုင်ငံဘက်ကလိုအပ်လာရင်သူ့အနေနဲ့အစ္စလမ်ဆွန်းရောက်တွေကိုတိုက်ခိုက်မှုတွေဆီးရီးယားသမ္မတအဆက်ကိုဖြုတ်ချဖို့အာရုံထားလှုပ်ဆောင်မယ်လို့တူရကီသမ္မတကပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတရဲ့ခရီးစဉ်ကအတိတ်ပဲပြည့်ဝပြီးတော့နှစ်နိုင်ငံဆက်ပြီးအနီးကပ်ပူးတွဲအလုပ်လုပ်သွားမယ်လို့လည်းတူရကီသမ္မတကစနေနေ့ကပြောဆိုပါတယ်။ဆီးရီးယားဒုက္ခသည်တသန်း6သိန်းတူရကီနိုင်ငံဘက်ကိုထွက်ပြေးလာတဲ့အတွက်ဖြစ်လာတဲ့လူမှုပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကဆီးရီးယားကိုတူရကီနိုင်ငံကိုဆက်ပြီးတော့အကူအညီပေးမယ်လို့လည်းဒုသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်
တူနီးရှားနိုင်ငံမှာ2011ခုနှစ်ဒီမိုကရေစီရေလှော်ရှားမှုတွေဖြစ်ပွားခဲ့ပြီးဒီကနေ့မှာတော့သမ္မတရွေးကောက်ပွဲအတွက်ဆန္ဒမဲပေးနေကြပါတယ်တူနီးရှားနိုင်ငံကစတင်တဲ့ဒီမိုကရေစီရေလှော်ရှားမှုကနေအာရက်နွေဦးဒီမိုကရေစီရေလှော်ရှားမှုအဖြစ်ဒေတာရင်းတိုင်းပြည်အချို့ကိုကူးဆက်သွားခဲ့ပါတယ်လွန်ခဲ့တဲ့3နှစ်ကအာနာရှင်ဇိုင်းအယ်အဘီဒိုင်းဘန်အာလီကိုနိုင်ငံတော်ဝန်ဆန္ဒပြဖြုတ်ချခဲ့ပြီးအခုအခါမှာတော့တူနီးရှားနိုင်ငံသားတွေဒီမဲပေးခွင့်ကိုရရှိခဲ့တာပါသမ္မတလောင်းနှစ်ဒါဇင်ကျော်ဝင်ရောက်ရှင်ပြန်ရမှာရှေ့ဆုံးကဥဆောင်နေသူတွေတဲ့လက်ရှိသမ္မတမွန်ဆက်မာဇိုကီနဲ့အသက်89နှစ်အရွယ်နိုင်ငံရေးသမားဟောင်းဘီဂျီကိတ်အစာဘီတို့ပါဝင်ပါတယ်တကယ်လို့ဘယ်သူကမှမဲပြတ်တဲ့နဲ့နိုင်တာမျိုးမရှိရင်တော့နောက်လာတဲ့မှာနောက်တစ်ကြိမ်ထပ်ပြီးတော့ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်ခင်ဗျာ
အယ်ရှဘပ်တပုံတွေကမွတ်စလင်မဟုတ်တဲ့ဘတ်စကာစီခီးတဲ့28ယောက်ကိုတပ်ဖြတ်ခဲ့တဲ့အတွက်ကင်ညာနိုင်ငံမြောက်ပိုင်းမှာလုံခြုံရေးတိုးမြင့်ထားပါတယ်ဘတ်စကာပေါ်မှာပါလာတဲ့လူပေါင်း60တဲကမွတ်စလင်မဟုတ်သူတွေကိုအခုလိုရွေးပြီးတော့တပ်ဖြတ်ခဲ့တာဖြစ်ပါတယ်ခုခါမှာတော့ဘတ်စကာစီးသူတွေကိုစစ်စစ်မှုတွေလုပ်နေပါတယ်။ကင်ညာမြို့တော်နိုင်ရိုဘီကိုဥတီသွားနေတဲ့ဘတ်စကာကိုဆိုမာလီယာနယ်စပ်နာမ မန်ဒရာမြို့နားမှာတိုက်ခတ်ခဲ့တာဖြစ်ပါတယ်အကျန်းဖက်သမားတွေကခေါင်းကိုတနက်နေ့ပစ်ပြီးတတ်ခဲ့တာလို့ဒေသခံရွာသားတစ်ယောက်ကပြောပါတယ်ကင်ညာလူမျိုးရေးတပ်ဖွဲ့ဝင်တွေဟာမွန်ဘာစာမြို့ကဗလီတွေကိုဝင်စီးခဲ့တာကြောင့်အခုလိုလက်တုံပြန်တိုက်ခတ်ခဲ့တာဖြစ်တယ်လို့အစ္စလမ်အစွန်းရောက်အဖွဲ့ကပြောပါတယ်ရှင
် UAE ဘီကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ VOE ကနေတင်းငွေနဲ့ညနေခင်းသတင်းများကိုဆက်လက်ကြေညာနေပါတယ်။မြန်မာငင်းငယ်ဆန္ဒမှာပြည်내ပေါင်းစုံကတိုင်းရင်းသားတွေစုပေါင်းပြီးငင်းငယ်ရေးနဲ့တရားမျှတရေးအတွက်ဒီကနေ့တောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကပြစ်ခတ်လို့လူပေါင်း23ဦးသေဆုံးခဲ့ပြီးအခုလိုတောင်းဆိုလိုက်တာပါ။နိုဝင်ဘာလ19ရက်နေ့ကကချင်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှီယာလိုင်ဇာက KIA ကချင်လွတ်မြောက်ရေးတပ်ရဲ့ဘူလောင်းစစ်တပ်နှန်းချောင်းတရှိယာကိုအစိုးရတပ်ဘက်ကလက်နက်ကြီးကြီးကျတဲ့အတွက်ဘူလောင်း23ဦးကြာဆုံးခဲ့ရပြီးအတော်များများအပြင်းထန်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်မြန်မာစစ်တပ်ဘက်ကတော့ဒါဟာသတိပေးတဲ့အနေနဲ့ပြစ်ခတ်တာလို့ပြောပါတယ်နိုင်ငံလုံးဆိုင်ရာပြစ်ခတ်ရစဲရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့တိုင်းရင်းသားခေါင်းဆောင်တွေပြင်ဆင်နေချိန်မှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါမြန်မာတိုင်းရင်းသားတွေက Federal ပြည်ထောင်စုအောက်ကပိုးပြီးလုပ်ပိုင်ခွင့်ရှိတဲ့ကိုပိုင်အုပ်ချုပ်ခွင့်ဒေသတွေရဖို့တောင်းဆိုနေတာဖြစ်ပါတယ်။ကြဆုံးခဲ့ကြသူတွေထဲမှာပလောင်တပ်ဖွဲ့ကအများဆုံးဖြစ်ပြီးဒုတိယအကြဆုံးအများဆုံးကတော့ AA ခေါ်ရခိုင်တပ်မတော်ကဖြစ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ချင်းမျိုးသားတပ်ဦးကဗိုလ်လန်းတင်နန်းသားတွေလည်းဒီကြဆုံးခဲ့သူတွေထဲမှာပါဝင်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာတော့နိုင်ငံနောက်ပိုင်းစီချွန်ပြည်နယ်ကလူနေသိပ်မထူထပ်လာတဲ့ဒေသမှာအင်အားပြင်းငရင်တစ်ခုလှုပ်ခတ်ခဲ့တဲ့အတွက်လူ၄ယောက်သေဆုံးပြီး50ကျော်ဒဏ်ရာရသွားတယ်လို့ဒေသခံတာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။အမေရိကန်ဘူမိဗေဒစစ်တမ်းအရစီချွန်ပြည်နယ်ရဲ့ကန်တင်းမြို့နယ်ကနေ18မိုင်လောက်ကွာဒေသမှာစနေနေ့နေ့လယ်ပိုင်းကပြင်းအား5.9ရှိပြီးတော့အနက်14ကီလိုမီတာလောက်ရှိတဲ့ငရင်လှုပ်ခဲ့ပါတယ်။ငရင်တန်းကြောင့်အိမ်တချို့ပြိုကျပြီးတော့တော်တော်များများပျက်စီးခဲ့ပါတယ်။တနင်္ဂနွေနေ့တော့တရုတ်အစိုးရအဘော်ရှင်းဟွာသတင်းကတန်ကုန်းမြို့ကမူလာတန်းကျောင်းတစ်ကျောင်းမှာကျောင်းသားငယ်တွေငရင်တန်းကဘေးကင်းမှုထွက်ပြေးနေတော့လူအုပ်ပြီပြီးတော့42ယောက်ဒဏ်ရာရသွားတယ်လို့ဖော်ပြပါတယ်။ငရင်တန်းကြောင့်ပျက်စီးတဲ့အခြေအနေကိုတာဝန်ရှိသူတွေကစစ်ဆေးနေတော့ဖြစ်ပါတယ်။ဂျပန်နိုင်ငံအလဲပိုင်းမှာလည်းစနေနေ့ညကနာဂါနိုနာဂါဒေသကိုဗဟိုပြုပြီးတော့ပြင်းအား 6.8 ရှိတဲ့ငရင်တစ်ခုလှုပ်ခဲ့လို့အိမ်တချို့ပြိုကျပြီးလူ39ယောက်လောက်ဒဏ်ရာရခဲ့ပါတယ်။
လနမဲ့အာဖရိကန်အမေရိကန်လူငယ်တဦးဖြစ်သူမိုက်ကယ်ဘရောင်းကိုလူပြည်ရဲ့ရာရှိတယောက်ကအမေရိကန်ပြည်ထောင်စုမစ္စိုရီပြည်နယ်ဖာဂူဆန်မြို့မှာပြစ်ဒဏ်ခဲ့တဲ့အမှုကိုနောက်အနည်းဆုံးနောက်လာမဲ့တင်းလာနေ့အထိဂျူရီအဖွဲ့ဝင်တွေဟာဆုံးဖြတ်ချက်ချနိုင်သေးမှာမဟုတ်ပါဘူး။တင်းလာနေ့အထိဂျူရီအဖွဲ့ဝင်တွေပြန်လည်ဆုံတွေ့နိုင်မှာမဟုတ်ဘူးလို့ခိုင်လုံတဲ့သတင်းအရင်းမြစ်တွေကပြောဆိုတဲ့အကြောင်းဒေသခံသတင်းဌာနတွေကပြောပါရယ်။ရဲရာရှိဒါရက်ဝေစင်ကိုအမှုကျွလွန်ကြောင့်ဆွဲချက်တင်မဲ့မတင်တင်မဲ့မတင်ဘူးဆိုတာကိုဂျူရီအဖွဲ့ဝင်တွေဟာအော်ဂူလာနှောင်းမိုင်းတွေကဆွေးနွေးနေကြတာပါဆုံးဖြတ်ချက်ကိုတင်းငွေနေနေမှာကြေညာမယ်ဆိုပြီးမျှော်လင့်ထားခဲ့ပေမဲ့ဒီအမှုနဲ့ပတ်သက်လို့ဂျူရီအဖွဲ့ဝင်တွေဟာနောက်ထပ်အချက်လက်တွေစုဆောင်းရယူစရာရှိနေတာပါစနေနေ့တုန်းကခရိုင်တရားရုံးပတ်လည်မှာတားဆီးတွေချထားပြီးရဲဌာနချုပ်ကလည်းဆုံးဖြတ်ချက်ချပြီးဖြစ်ပေါ်လာနိုင်တဲ့ပြည်ပခတွေကိုတားဆီးဖို့ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်နေပါတယ်ခင်ဗျာ
နိုင်ငံသားအခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့တဲ့တက်ကြွလှုပ်ရှားသူဖြစ်ကနေအမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်ဝင်ဖြစ်လာခဲ့ပြီးတော့လူများချစ်ခင်ခံခဲ့ရတဲ့ Marion Barry Jr. ဟာဒီကနေ့တနင်္ဂနွေအစောပိုင်းကကွယ်လွန်သွားပြီဖြစ်ပါတယ်။အသက်88နှစ်အရွယ်ရှိတဲ့ Mr. Barry ဟာတခြားဆေးရုံတစ်ခုကနေဝါရှင်တန်ဆေးရုံကိုပြောင်းရွှေ့အပြီးနိုင်ပိုင်းအတွင်းသေဆုံးခဲ့တာဖြစ်ပါတယ်။လေယာဉ်မြေထဲမှာဝင်ရောက်စိုက်ပျိုးခွင့်ပေးပြီးတော့တိနှံခွဲဝေယူတဲ့စနစ်နဲ့စိုက်ပျိုးရေးလုပ်ငန်းလုပ်သူမိသားစုကမွေးဖွားလာသူမရီယွန်ဟာ1960ခုနှစ်အစောပိုင်းကဓာတုဗေဒပါရဂူဘွဲ့အတွက်ပညာသင်ကြားရာကနေနိုင်ငံသားအခွင့်အရေးလှုပ်ရှားသူအဖြစ်အချိန်ပြည့်လုပ်ကိုင်ခဲ့တာဖြစ်ပါတယ
်။တနင်္ဂနွေနေ့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးခဲ့ကြတာပါ။အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါရမယ်။ ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ပြင်ဆင်ရေးမှာအခက်အခဲတွေရှိနေသေးပေမဲ့ရအောင်ညှိနှိုင်းတော့မှာဖြစ်ကြောင်းနဲ့အပြောင်းလဲတွေလုပ်ဖို့လိုနေတယ်ဆိုတာသိရင်မြန်မြန်ဆန်ဆန်ပြုပြင်ပြောင်းလဲတဲ့တတိရှိဖို့လိုအပ်ကြောင်း VOA မြန်မာပိုင်းနဲ့တည်တံ့တွေ့ဆုံမေးမြန်းခါမှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုနေပြည်တော်မှာရှိတဲ့နေအိမ်မှာ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကလွန်ခဲ့တဲ့နိုင်ပိုင်းအတွင်းကတွေ့ဆုံမေးမြန်းခဲ့တာကိုနားဆင်ကြည့်ပါရှင်။
အခုပြီးခဲ့တဲ့မကြာသေးခင်ရက်ပိုင်းအတွင်းကပဲသမရာကြီးဦးသိန်းစိန်နဲ့လည်းကျွန်တော်တွေ့ဆုံခဲ့ပါတယ်။အဲတမတော်ကာကွယ်ဦးစည်းချုပ်နဲ့လည်းကျွန်တော်တွေ့ဆုံခဲ့ပါတယ်။သူတို့ရဲ့သဘောအရဆိုလို့ရှိရင်တော့ဒီအထူးသဖြင့်တမတော်ရဲ့သဘောအရဆိုလို့ရှိရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး436ကိုမပြင်တဲ့ဘက်ကနေပြီးတော့ပဲခိုင်ခိုင်မာမာရက်တည်ရဲဆိုတဲ့ပုံစံရှိပါတယ်။အဲတော့ဒီအခြေအနေအားပြင်ဆင်ဖို့လွယ်နိုင်ပါဦးမလားဖြစ်နိုင်ပါဦးမလားဆိုတာသုံးသပ်ပြီးပါလား။
ကျမတို့ဒီလှုပ်ရှားလုပ်ခဲ့တဲ့လွယ်နိုင်မယ်လို့တော့ဘယ်တော့မှမသုံးသပ်ခဲ့ပါဘူး။ဒါပေမဲ့ဖြစ်နိုင်မယ်ဆိုတာတော့အဓိကယုံကြည်ပါတယ်။ဒါကဘယ်တော့ဖြစ်မလဲဆိုတာတော့ဒီဟာမိကွင်းရှိတာပေါ့နော်။အနည်းနဲ့အမြန်ပေါ့။ဒါပေမဲ့မြန်လေးလေးနိုင်ငံအတွက်ကောင်းနေလေပဲ။ဘာဖြစ်လို့လဲဆိုတော့ပြင်ဖို့လိုတဲ့ကိစ္စတွေကိုမြန်မြန်ပြင်ရတဲ့တတိရှိရမယ်။မြန်မြန်ပြင်နိုင်တဲ့အရေးချင်းကျမတို့မှာအလုံးလိုတယ်။အဲ့တော့မြန်လေးတိုင်းပြည်မနာလေပဲ
။ဟုတ်ကဲ့ခင်ဗျာ။အခုဒီနေရာမှာတော့ဒီပြင်စင်ရေးနဲ့ပတ်သက်ပြီးတော့မူကြမ်းလေးတွေဆွေးနွေးနေကြတာပေါ့ဆွေးနွေးတဲ့နေရာမှာဆွေးနွေးတဲ့အဓိကအကြောင်းရင်းတွေကဒီတက်မတော်သားကိုစလဲတွေရဲ့အဲမဲပေးနဲ့မဲဆန္ဒတွေကိုကြော်လွန်ပြီးတော့လှုပ်ပိုင်ခွင့်ပုံစံမျိုးသဘောမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့တက်မတော်ကခါခါသီးသီးဖြစ်နေတယ်ဆိုတော့သုံးသပ်ချက်တွေလည်းရှိပါတယ်အဲ့တော့ဒီလိုသားဟိုမညှိနှိုင်းနိုင်ဘူးဆိုလို့ရှိရင်အဲဘယ်လိုနည်းလမ်းနဲ့ဖြစ်အောင်ဟိုတိုးလျှော့လုပ်လို့ရနိုင်မလဲခင်ဗျ
ကွန်ကညှိနှိုင်းနေဆိုစကားကိုတုံ့တွဲဒါကြောင့်မလို့ကိုညှိနှိုင်းမှုစင်ဒီဇိုင်းအနယ်လီကတောင်းခံခဲ့တာပါအခုမှတောင်းတာလည်းမဟုတ်ပါဘူးမနေ့တနေ့ကမှအဲဟိုလနှစ်လမှမဟုတ်ပါဘူးဒီဇိုင်းမှမှအနယ်လီကနိုင်ငံရေးအဖြေရှာဖို့ဆိုတာဆွေးနွေးရမယ်ညှိနှိုင်းရမယ်တိုင်ပင်ရမယ်ဆိုတာအဲ့ဒီမူပေါ်မှာရပ်တည်ခဲ့တယ်အခုကျွန်တော်ဆွေးနွေးလို့ရှိနေအရင်နှစ်စောစောပိုင်းကလေးကနေပြီးလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲဆိုတာတောင်းခဲ့တဲ့ဟာဟာဒီလိုပြဿနာတွေကိုကြိုတင်ပြီးတော့ပြေလည်အောင်လို့လုပ်ဖို့ပါအခုကွန်ကပြောသားတဲ့အထဲမှာခါခါသီးဆိုတဲ့အသုံးနှုန်းကိုသုံးသွားတယ်နော
်
အဲ့လိုခါခါသီးဆိုတဲ့ပုံစံတွေကိုမပေါ်စီခြင်းလို့တစ်ဖက်နဲ့တစ်ဖက်ညှိနှိုင်းပြီးတော့သိမ်မွေ့အောင်လို့ချိုးမွေ့အောင်လုပ်ချင်တာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတီးတန့်တွေ့ဆုံမေးမြန်းချက်ထက်ကဖွဲ့စည်းပုံနဲ့ပတ်သက်တဲ့အပိုင်းကိုကောင်းထုတ်တင်ပြခဲ့တာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်နဲ့မေးမြန်းခန့်အပြည့်အစုံကိုဒီည9နာရီအတန်းလွင်အစီအစဉ်မှာထုတ်လွှင့်ပေးပါမယ်။ဒါကြောင့်ကြိုတင်ကြေညာထားတဲ့သမရဦးသိန်းစိန်လွှတ်တော်နာယကသူရဦးရွှေမန်းတို့နဲ့မေးမြန်းခန့်တွေကိုထုတ်လွှင့်ပေးနိုင်မှာမဟုတ်တာကိုလည်းကြိုတင်တောင်းပန်ပါတယ်ရှင်။ကချင်ပြည်နယ်လိုက်စာမြို့မှာမြန်မာအစိုးရစစ်တပ်ရဲ့လက်ချက်နဲ့တိုင်းရင်းသားပေါင်းစုံပါဝင်တဲ့ဗိုလ်လောင်းတွေအစုလိုက်အပြုံလိုက်ကြဆုံခဲ့ရမှုအပေါ်ဝန်내ချောင်းပြတ်တဲ့အနေနဲ့ဒီကနေ့မှာယာနဲ့ချီတဲ့တိုင်းရင်းသားလူငယ်ပေါင်းစုံတို့မြန်မာငြိမ်းချမ်းရေးစင်တာရှိမှာလွမ်းသူပန်းခွေချပြီးဆူတောင်းပေးခဲ့ကြပါရတယ်။တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားအပြစ်ခတ်ရက်စဲရဲ့ညှိနှိုင်းမှုတွေအခုထက်ပိုပြီးအောင်မြင်မှုရစေဖို့တွန်းအားပေးတဲ့အနေနဲ့အခုလိုဆောင်ရွက်ရတာဖြစ်တယ်လို့လည်းဆူတောင်းပွဲတက်ရောက်တဲ့လူငယ်တွေကပြောပါရတယ်။မတ်တိန်ကြီးထိုက်ကစူးစီးတင်ပြချပါရရှင်။
ပြီးခဲ့တဲ့ရက်ပိုင်းတွင်ကကချင်ပြည်နယ်လိုင်ဇာကကချင်လူမျိုးရေးတပ်မတော် KIA ရဲ့ဗိုလ်တင်နှန်းချောင်းပေါ်ကိုမြန်မာစိုးရစစ်တပ်ရဲ့လက်နက်ကြီးချရောက်ခဲ့တာကြောင့်တိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုံကဗိုလ်လောင်း20ကျော်တို့တနေရာထဲမှာတည်ဆုံခဲ့ရတာဖြစ်ပါတယ်။တခြားသူတွေလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဖြစ်ပျက်အပေါ်မှာဝန်ထဲကြေကွဲကြောင်းပြသတဲ့အနေနဲ့ဒီကနေ့မနက်ပိုင်းမှာတော့တိုင်းရင်းသားလူငယ်ပေါင်းစုံတို့စုဝေးပြီးမြန်မာငြိမ်းချမ်းရေးစင်တာ MPC ရှေ့မှာလွမ်းသူပန်းခွေချမေတ္တာတုတ်ရုပ်စုဆုတောင်းခဲ့ကြပါတယ်ဆုတောင်းပွဲမှာပါဝင်ခဲ့သူကိုသက်ဆွေဝင်းကတော့အခုလိုပြောပါတယ
်ဝန်ထဲချင်းအထိမ့်မဲ့ပေါ့ဒီစစ်ပွဲကြောင့်ဒီဟိုစစ်သားဒီဟိုတိုင်းသားပေါင်းကစစ်သား23ယောက်တွေ့တယ်အဲ့ဒီပြင်ဒီကျွန်တော်စစ်ပွဲကြောင့်တွေ့ခဲ့တဲ့လူတွေလည်းရှိတယ်စစ်ပွဲကြောင့်ဆက်ပြီးလူခွဲရောက်နေတဲ့လူတွေရှိတယ်ဆုတောင်းပွဲကိုကျွန်တော်တို့ဒီဟိုစစ်ပွဲနေတဲ့ရက်ကူအတွက်ကိုကျွန်တော်တို့ဒီဝိုင်းကြီးဆုတောင်းကြတာပြီးတော့ဒီတည်သွားလူတွေဆိုဝန်ထဲချင်းအထိမ့်မဲ့အဲ့ဒါမျိုးကြတာပါဗျာလူတွေ150လောက်ရှိပါလိမ့်မယ်ခင်ဗျာကျန်ရတဲ့နေရာကြားရှိပါတယ်ကွများပါတယ်ကျန်သားများပါတယ်ကျွန်တော်ဒီရန်ကုန်ခြေဖက်ခွင့်နေပါတယ်ဟိုရန်ကုန်ခြေဖက်ကတော့ဒီပုံမှန်လူငယ်ခွင့်နေပါကျန်သားလူငယ်များပါချင်းနေပါတယ်ခချင်းနေပါတယ်ပြီးတော့ရှမ်းတို့တအန်းတို့ပါပါတယ်ခင်ဗျရခိုင်နေလည်းပါပါတယ
်ဒါအပြင်ဒီကနေ့စုတောင်းပွဲကိုမြန်မာငြိမ်းချမ်းရေးစင်တာရှေ့မှာလာရောက်ပြုလုပ်ရတဲ့အပေါ်မှာလည်းကိုသက်ဆွေဝင်းကအခုလိုပြောပါတယ
်ဒီတော့လက်ရှိဖြစ်နေတဲ့ငြိမ်းချမ်းရေးပြောဆက်ကိုပို့ပြီးတော့အောင်မြင်စေချင်တာပေါ့နော်ဘာလို့ဒီနေရာမှာပဲစံပြီးပြကြဝဲပွားပုံမျိုးဖြစ်နေတော့ပြီးတော့လို့လုပ်နေတဲ့ညီငယ် process ကလည်းအခုထိမအောင်မြင်နိုင်တူဖြစ်နေတာပေါ့အဲ့ခါကျတော့ဒီကျွန်တော်တို့ကဒီ MPC ီမှာပုံမှန်တို့အစည်းအဝေးလုပ်ပြီးနေကြတဲ့ခါကျတော့ EMBC ကိုပေါ့နော်တိုင်းသားကောင်းဆောင်အားလုံးလေးလာတယ်တက်မတော်ကောင်းဆောင်နေလေးလာတယ်အဲ့တော့တို့ရအားလုံးစုံတဲ့နေရာတနည်းအားဖြစ်နေကျွန်တော်တို့သတ်မှတ်ပြီးကြားပ
ါမြန်မာဆူရစစ်တပ်ရဲ့ဒီလ19ရက်နေ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်KIA ဘူတင်နှန်းချောင်းမှာစစ်ပညာလေးကျင့်တင်ကြားနေကြတဲ့ရခိုင်တအောင်ပလောင်ချင်းနဲ့ចောင်းသားများဒီမိုကရက်တစ်တပ်ဦးတို့ကဘူတင်နှန်းတယောက်နေသူစုစုပေါင်း23ယောက်တနေရာထဲမှာကြာဆုံးခဲ့တာပါ။ကျန်တဲ့လူ20လောက်လည်းထိခိုက်ဒဏ်ရာရတယ်လို့ KIA ကသတင်းထုတ်ပြန်ပါတယ်။ဒီလိုမြန်မာစစ်တပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်စစ်တင်နှန်းတယောက်နေတဲ့တိုင်းသားလူငယ်23ဦးတို့သေဆုံးခဲ့ရတဲ့ဖြစ်ရပ်ကတော့မြန်မာအစိုးရစစ်တပ်ဘက်ကသတိပေးပစ်ခတ်မှုဖြစ်တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုပါရယ်မြန်မာအစိုးရရဲ့ဒီလုပ်ရက်ဟာတိုင်းရင်းသားတွေရဲ့ယုံကြည်မှုကိုရိုက်ချိုးလိုက်တာလို့ဒီကနေ့စူတောင်းပွဲမှာပါဝင်ခဲ့သူမမိုင်းနီကပြောပါရယ
်ဆိုအရင်ကတည်းကနေကျွန်တော်တို့ရဲ့ယုံကြည်မှုကအစိုးရအပေါ်မှာပြက်ပြားနေရပေါ့နော်နေလာတယ်ပေါ့နော်ယုံကြည်မှုကမရှိတဲ့လောက်နေနေတယ်ဆိုတော့ဒီလိုဖြစ်တဲ့အခါမှာကျွန်တော်တို့ရဲ့ယုံကြည်မှုကပုံပြီးတော့ရိုက်ချိုးခံရရလို့ပေါ့နော်ထပ်ပြီးတော့ရိုက်ချိုးခံရတယ်လို့ခံစားရတယ်ရှင်ပြီးတော့ဒီမှာကြောက်ဆုံးသွားတာကတချင်လူမျိုးတွေလည်းမဟုတ်ပဲနဲ့ပေါ့နော်တချင်ပြည်နယ်မှာလာရောက်ပြီးတော့ရောက်ရှိနေကြတဲ့ခြားတိုင်းရင်းသားတွေအများကြီးဖြစ်နေတယ်ဆိုတဲ့အခါကျတော့ဒါကလည်းမတော်တဆဖြစ်တယ်ဆိုတာမျိုးကိုကျမတို့ကလက်ခံလို့မရဘူးပေါ့နော်ဒီလောက်တရငါမမနဲ့တော့မအစ်ခံရဆိုတော့အစိုးရမှာတော့အများကြီးတာဝန်ရှိရလေ
ဒီကနေ့မြန်မာငင်းချမ်းရေးစင်တာရှိမှာပြုလုပ်တဲ့ဝန်ထဲပွဲစုတောင်းပွဲကိုတော့လူမှုကွန်ရက်ကနေလူငယ်တွေစုစည်းခဲ့ကြတာဖြစ်ပြီးတိုင်းရင်းသားပေါင်းစုံလူငယ်တရာကျော်တို့ငင်းငင်းချမ်းချမ်းစုပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။အာဏာပိုင်တွေဘက်ကရဲအဆောက်အအုံအနှဲငယ်ချထားခဲ့ပေမဲ့ထိတ်တိုက်တွေ့တာတွေတော့မရှိပါဘူး
။မသိငီထိုက်ပါရှင်။ VOA ကနေသတင်းတွေနဲ့သတင်းများကိုဆက်လက်တင်ဆက်ပေးနေပါရယ်။နိုင်ငံတကာသတင်းတပုတ်မတင်ပြခင်ပီရင်းကသတင်းစာပညာရှင်များကတော့ပွဲအကြောင်းအရင်ဆုံးတင်ပြပါရစေ။မြန်မာနိုင်ငံကလူငယ်သတင်းသမားတွေအနေနဲ့တိုင်းပြည်နဲ့လူမျိုးအတွေ့အကျိုးရှိစေမဲ့သတင်းမျိုးကိုတေချာရေးပြီးအရင်နှောင်းကနာမည်ကြီးသတင်းစာဆရာတွေရဲ့လုတ်ပုံကိုင်မုံနေ့စနစ်တွေကိုလေ့လာအတူယူကြဖို့ပထမအကြိမ်တက်ကြီးသတင်းစာပညာရှင်များပူဇော်ကြော့ပွဲမှာဝိုင်းရင်သတင်းသမားကြီးတွေကအကြံပေးပြောဆိုလိုက်ပါတယ်။အသေးစိတ်ကိုတော့စနေနေ့ကပူဇော်ကြော့ပွဲမှာကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မသိငီလင်းကပြောပြပေးမှာပါ။
ဒီမိုကရေစီနိုင်ငံကိုတက်လှမ်းနိုင်မှုစရုပ်ထမှန်နိုင်လို့ခေါ်တဲ့သတင်းလောကကသတင်းသမားတွေအနေနဲ့ခေပြောင်းစနစ်ပြောင်းမှာကိုရေးတဲ့သတင်းဟာတိုင်းပြည်အတွက်အကျိုးရှိအောင်တေချာစမ်းစစ်ပြီးရေးကြဖို့နိုဝင်ဘာလ22ရက်စနေနေ့မှာကျင်းပခဲ့တဲ့ပထမအကြိမ်တက်ကြီးသတင်းစာပညာရှင်များပူဇော်ကြော့ပွဲမှာသတင်းစာဆရာကြီးတွေကတိုက်တွန်းလိုက်ပါတယ်လူငယ်သတင်းနောက်တွေအနေနဲ့နိုင်ငံတမိုင်းကိုလေ့လာကြဖို့ရှေးကသတင်းစာဆရာကြီးတွေကိုအတူယူဖို့ကြော့ခန့်ဝိုင်းရင်သတင်းစာဆရာတက္ကသိုလ်စိန်တင်ကအခုလိုတိုက်တွန်းပါတယ
်မိမိလိုချင်တဲ့သတင်းကိုရေးတဲ့အခါမှာတိုင်းပြည်နဲ့လူမျိုးကိုအကျိုးရှိမဲ့သတင်းဟုတ်ရတာဆိုဆစ်ဆေးပြီးမှရေးပါတိုင်းပြည်နဲ့လူမျိုးအကျိုးကိုမထိရောက်ဖဲနဲ့မိမိတို့တရားခံဘဝရောက်မသွားပါစေနဲ့လို့ဒီနေ့ခေတ်သတင်းစာဆရာများကိုအကြံပေးချင်ပါတယ်နောက်တစ်ခုအရေးကြီးဆုံးပြောချင်တာစာများများဖတ်ပါနိုင်ငံသမိုင်းဝင်လေးလာပါရှေးကသတင်းစာဆရာကြီးတွေဘယ်လိုလျှောက်လှမ်းခဲ့လဲဆိုတာကိုကြည့်ပြီးတော့ဒီကနေ့ရှေ့လျှောက်ပြီးသွားမယ်ခီးမှာတတိအလွန်ထားပြီးတော့မှသွားမှမီဒီယာလောကကြီးကထွန်းကားပြီးတော့စတုဒ္ဓမန္တန်ခေါ်တဲ့မြန်မာနိုင်ငံရဲ့စတုဒ္ဓမန္တန်ခေါ်တဲ့သတင်းစာလောကကြီးကြိုးဝတ်တက်ပြီးတော့ဒီမိုစီအောင်ပွဲကိုရမှာမို့တတိထားပါလို့ညီငယ်သတင်းစာဆရာတွေကိုသတိပေးချင်ပါသမီးရယ်
မြန်မာနိုင်ငံမှာတက်ကြီးစာပေပညာရှင်တွေကိုပူဇော်ကြော့ပွဲတွေကျင်းပနေကြဖြစ်ပေမဲ့တက်ကြီးသတင်းစာပညာရှင်တွေကိုပူဇော်တာတော့ဒါဟာပထမဦးဆုံးအကြိမ်ဖြစ်တဲ့အကြောင်းဒီပူဇော်ပွဲမှာလူငွေပါဝင်လူတန်းခဲ့တဲ့ဆွဲဆောင်မီဒီယာဥက္ကဋ္ဌဒေါက်တာတင်ထွန်းဦးကပြောပြပါတယ
်တက်ကြီးရွယ်ဟိုသတင်းစာပညာရှင်တွေကိုဘုလို့ကြော့တာဒါပထမဆုံးအကြိမ်ဖြစ်ပါတယ်ဒီတက်ကြီးစာပေပညာရှင်များတွေတော့ဟိုအန်ကယ်တော့လဲဦးစီးပြီးတော့ကျင်းပခဲ့တာအကြိမ်ပေါင်းများစွာရှိခဲ့ပြီပေါ့နော်ဒါပေသတင်းစာဆရာအနေဒီလိုတီးတန့်ကိုကြော့တာတော့ဒါပထမဆုံးအကြိမ်ပေါ့အဲ့တော့ခုမြန်မာနိုင်ငံသတင်းစာဆရာအတင်းအနေပြီးတော့ဦးစီးကျင်းပတဲ့အတွက်ဒီလိုအခမ်းအနားကိုတက်ရောက်ခွင့်ရတဲ့အတွက်အထူးပဲဝင်လဲဝင်တာတယ်ဒီမှာကျွန်တော်လူတန်းခွင့်ရတယ်လို့လည်းအဲကိုးယူပါတယ
်ဒီပူဇော်ပွဲမှာဝင်ရောက်ကြော့ခံရတဲ့အတွက်သူ့ရဲ့စိတ်ခံစားချက်ကိုတော့တက္ကသိုလ်စိန်တင်ကအခုလိုဖြည့်ဆွက်ပြောဆိုပါတယ
်ဆရာတို့တက်သက်မှာသတင်းစာဆရာတွေကိုအခုလိုပူဇော်ဆာမချဘူးပါဘူးဒါပထမဆုံးမြန်မာနိုင်ငံမှာလုပ်တဲ့ပွဲဖြစ်တဲ့အတွက်သင်းသားဆရာကြီးတွေလည်းထင်းထင်းရှားရှားနာမည်ကြီးသင်းသားဆရာတွေရောနာမည်မရှိတဲ့သင်းတော်တွေရောအများကြီးစီကတက်ရောက်တဲ့အတွက်ဆရာဟာဒီနေ့ပွဲရတော့မြန်မာနိုင်ငံသင်းသားဆရာသင်းရဲ့အောင်ပွဲနေ့လို့သတ်မှတ်ပါတယ်ဆရာရဲ့အပျော်ဆုံးနေ့ပါပဲသမီးရဲ့
မြန်မာသတင်းစာဆရာအသင်းကကြီးမှုကျင်းပတဲ့ဒီပထမအကြိမ်တက်ကြီးသတင်းစာပညာရှင်များပူဇော်ပွဲကိုနိုင်ငံတော်တမရာကြီးဦးသိန်းစိန်နဲ့ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းတို့ကပါတဝန်လွှာများပေးပို့ပြီးအလှူငွေတွေလည်းလှူဒါန်းခဲ့ပါတယ် ဒါ့အပြင်ပုဂ္ဂလိကကော်မတီတွေကလည်းပါဝင်လှူဒန်းခဲ့တာကိုတွေ့ရပါတယ်ဒီတတိပူဇော်ပွဲမှာဝင်ရောက်အပူဇော်ခံမှုကတော့ခံသတင်းစာဆရာတွေကိုဘလို့ရွေးချယ်တယ်လဲဆိုတာကိုတော့မြန်မာသတင်းစာဆရာအသင်းဘိုးအလုံးမှုဆောင်ကော်မတီဝင်ဒေါက်တာစောတန်းကအခုလိုရှင်းပြပါဗါတယ
်အသက်ကကျွန်တော်တို့က85နှစ်တက်မှတ်လိုက်တယ်ဒီတတိဟိုပါเนาะသတင်းစာဆရာကြီးတွေနောက်ပြီးတော့ကျွန်တော်တို့ကဂျန်နီလစ်ဖြစ်ရမယ်အဲ့တော့သူတက်မှတ်ချက်မှာအသက်ကလည်း85နှစ်ပြည့်ရမယ်ပြီးတော့အထက်ပေါ့เนาะနောက်တစ်ခုကဒီကျွန်တော်ဒီသတင်းစာဆရာအက်ဒီတာနော်အက်ဒီတာကြီးတွေပေါ့နောက်ကျွန်တော်တို့ဓာတ်ပုံဆရာဖိုတိုဂရာဖာစ်ပေါ့နော်ကျွန်တော်တို့ဒီသတင်းဓာတ်ပုံတွေကိုရိုက်ကူးတဲ့ဖိုတိုဂရာဖာစ်အဲအဲ့လိုမျိုးစုံအောင်ပေါ့ဟိုစာရေးဆရာတော့တတ်တတ်ပေါ့လေနော်ကျွန်တော်တို့ဒီသတင်းစာပညာနဲ့အသက်မွေးဝန်းကြောင်ပြုတဲ့ဒီပုံကိုကြီးတွေပေါ့နော်စီနီယာပုံကိုကြီးတွေအသက်85နှစ်ပြည့်ပြီတဲ့ပုံကိုကြီးတွေကိုကျွန်တော်တို့ကအရင်ကျွန်တော်တို့ကရွေးပါတယ်ရွေးပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ဒီသူတို့ဒီမှာ eligible ဖြစ်တဲ့เนาะခုနအသတ်မှတ်ထားတဲ့အချက်တွေနဲ့ကိုက်ညီတဲ့ပုံကိုယ်တွေကိုဟိုသူတို့ကကျွန်တော်တို့အဆိုပြုလွာတင်သွင်းရပါတယ
်ရန်ကုန်မြို့မြို့တော်ခမ်းမမှာကျင်းပတဲ့ဒီတက်ကြီးသတင်းစာပညာရှင်များပူဇော်ပွဲမှာကတော့ခံမှုဝါရင့်သတင်းစာပညာရှင်69ဦးကိုဖိတ်ကြားရခဲ့ပေမဲ့လည်းပွဲမကျင်းပမီရပ်ပိုင်းအလိုမှာသတင်းစာဆရာကြီး2ဦးကကွယ်လွန်ခဲ့ပြီးတော့6ဦးကကျန်းမာရေးအခြေအနေကြောင့်မတက်ရောက်နိုင်ငယ်လို့ဒီပွဲကိုစုစုပေါင်း62ဦးသာတက်ရောက်ခဲ့တာကိုတွေ့ရပါတယ်ရှင်
တော်ရရှိမြခင်ဗျာပြည်ပနိုင်ငံဒီမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေပြည်တော်ပြန်ပြီးစီးပွားရေးလှုပ်ကြတဲ့နေရာမှာဘယ်လိုအခက်အခဲတွေရင်ဆိုင်နေရပါသလဲပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာအလို့အကန့်အခွင့်အလန်းတွေပေါ်ပေါက်လာစေမဲ့တပိုင်းတစ်နိုင်စီးပွားရေးလုပ်ငန်းလှုပ်ဆောင်လို့သူပြည်တော်ပြန်မြန်မာနိုင်ငံသားတွေအတွက်နိုင်ငံတော်အစိုးရကဘယ်လိုအကူအညီတွေပေးနေပါသလဲဘယ်လိုအကူအညီတွေပေးဖို့လိုအပ်နေပါသလဲဆိုတာတွေကိုအင်္ဂါညတရိပ်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ VOA ရဲ့ဖုန်းနံပါတ်က1-239-382-555ဖြစ်ပြီး fax နံပါတ်ကတော့1-239-382-555ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလို့တဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
VOA ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအပတ်စဉ်စနေနေ့အင်္ဂါနေ့တွေမှာအသစ်ထုတ်လွှင့်ပေးနေပါတယ်တိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါရရှင်ခုတော့နိုင်ငံတကာသတင်းဖက်အလက်ပေးရအောင်ပါကဘာပေါ်ကလူတန်ပေါင်းများစွာဟာရေတက်မရကြသလိုမိလာရေဆိုးစနစ်ကောင်းလည်းမရှိဘူးလို့အစီရင်ခံစာတစ်ဆောင်ကဆိုပါရယ်အထူးသဖြင့်အာဖရိကဆာဟာရာတဲကန္တရာနဲ့အရှေ့တောင်အာရှကျေးလက်ဒေသတွေမှာဒီပြဿနာကိုရင်ဆိုင်နေရတယ်လို့ဆိုပါရယ်ဒါကိုဖြေရှင်းဖို့ရမုံငွေမလုံလောက်တာကြောင့်အခြေအနေတွေတိုးမလာဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကုလသမဂ္ဂကိုတိုက်တွန်းလိုက်ပါရယ် VOA သတင်းတောက်လီဆာရှလိန်ရဲ့သတင်းလွှာကိုကိုညောင်ဝင်းအောင်ကပြောပြပါမယ်
နိုင်ငံပေါင်း94နိုင်ငံတွေက3ပုံ2ပုံမှာပုံဥပဒေသတ်မှတ်ချက်ရှိတာကို WHO ရဲ့စစ်တမ်းကောက်ယူချက်တွေအရသိရပြီးတောက်ရင်နဲ့နေစဉ်3ရက်ကိုရရှိဖို့ကလူသားတွေရဲ့အခြေခံလူအခွင့်အရေးတရားဖြစ်တယ်လို့အဲ့ဒီနိုင်ငံတွေကသတ်မှတ်ထားကြောင်းအစီရင်ခံစာအသစ်ကဆိုပါတယ်အဲ့ဒီနိုင်ငံတွေထဲမှာ80ရာခိုင်နှုန်းကျော်ကတောက်ရင်နဲ့မိန်လာ3ရက်အတွက်တည်ထောင်မူဝါဒရှိပြီး90ရာခိုင်နှုန်းလောက်ကတော့တကိုယ်ရင်နဲ့ပတ်ဝန်းကျင်တန်ရှင်ရေးအတွက်မူဝါဒချမှတ်လုပ်ဆောင်နေကြပါတယ်ဥပဒေရွေချက်တွေကကောင်းနေဆိုပေမဲ့ဖြစ်စေခြင်းနဲ့ဆန္ဒအတိုင်းလက်တွေမှာဖြစ်လာဖို့ကတော့မလွယ်လှပါဘူး။ကဘာပေါ်ကလူအတော်များများအတွက်တောက်ရင်နဲ့နေစဉ်3ရက်ကိုဖြည့်ဆည်းပေးနေတယ်လို့ WHO အစီရင်ခံစာထဲမှာဖော်ပြထားပေမဲ့အမျိုးသားအမျိုးသမီးကလေးငယ်တွေပါတဲ့လူသန်းပေါင်း2500ကတော့အဲ့ဒီအခြေခံအခွင့်အရေးကိုမရကြသေးဘူးလို့ဆိုပါတယ်။ဒါဟာစိုးရိမ်စရာကွာဟချက်ဖြစ်တယ်လို့ထောက်ပြတာပါပဲ။ဒီအစီရင်ခံစာထဲမှာနောက်ထပ်ရေးထားတာကလူ948တန်းဟာတောက်ရည်တန်းမရကြပဲနောက်ထပ်လူတန်းထောင်ပေါင်းများစွာဟာလက်စည်းရည်နဲ့ဆက်ပြာမရှိပဲနေနေကြတယ်လို့ပြောပါတယ်အခုလိုနေစဉ်လိုအပ်တဲ့ရည်တန်းမရတဲ့ပြဿနာကြောင့် one shot one ပြက်ယောဂအပြင်ကာလဝမ်းယောဂဥယောင်ငန်းပြနဲ့အသေးယောင်ယောဂတွေပါဖြစ်စေတယ်လို့ WHO ရဲ့လူမှုကျန်းမာရေးဌာနရဲ့ဒါရိုက်တာဒေါက်တာမာရီယာနေရာကပြောပါတယ
် The health gains that can be obtained from investment in water and sanitation are essential.
လူတွေကျန်းမာရေးကောင်းဖို့ဆိုရင်တောက်ရည်တန်းနဲ့သုံးရည်အတွက်ငွေကြေးကိုအကုန်ခံသင့်ပါတယ်။တောက်ရည်သုံးရည်တန်းမရတာဟာဝင်းလျှော့ယောဂတစ်ခုတည်းသာမကအာဟာရချိုးတဲ့ပြဿနာကိုပါရင်ဆိုင်ရနိုင်ပါတယ်။ မွေးကင်းစာကလေးတွေနဲ့ကိုဝင်ဆောင်မိခင်တွေတက်ကလည်းတောက်ရည်တန်းနဲ့တန်ရှင်းတဲ့တုံးရည်လူရဲဆိုတာကထင်ရှားပါတယ်။ကုဆက်ယောဂါဆိုတာကတစ်ခုနဲ့တစ်ခုဆက်ဆက်နေတာပါ
။လူတွေကတောက်ရည်တန်းနဲ့စိတ်ချရတဲ့နေ့စဉ်တုံးရည်ရဖို့တောင်းဆိုနေကြပေမဲ့မိန်လာရည်စိုးစနစ်နဲ့ပတ်သက်လို့တော့တောင်းဆိုရခေါင်းမှန်မသိကြသေးဘူးလို့ဒေါက်တာနေရာကပြောပါတယ်။တချို့လူတွေဆိုရင်ဒီလိုမျိုးရည်တန်းစနစ်ရဖို့အရေးကြီးတယ်ဆိုတာတော့မသိသူတွေရှိတယ်လို့သူမကပြောပါတယ်။တန်ရှင်းတဲ့အင်သာစနစ်မသုံးဘူးဆိုရင်တော့မိန်လာရည်စိုးစနစ်ကဘယ်လိုအကျိုးရစေမလဲဘယ်လောက်အရေးပါတယ်ဆိုတာကိုသိနိုင်မှာမဟုတ်ဘူးလို့သူကဆိုပါတယ်။ကမ္ဘာပေါ်ကလူသန်းပေါင်း1100ရဲ့82ရာခိုင်နှုန်းဟာဟင်းလင်းပြင်မှာမစဉ်စွန့်ပစ်နေကြပြီးသူတို့တွေဟာအာရှနဲ့အာဖရိက10နိုင်ငံကလူတွေဖြစ်ကြပါတယ်။အိန္ဒိယနိုင်ငံမှာဆိုရင်လည်းလူဦးရေတန်း450ကျော်ဟာဟင်းလင်းပြင်မှာမစဉ်စွန့်နေကြတယ်လို့ဆိုပါတယ်။ဒီအလေးအထကတိုင်းပြည်ရဲ့ကျန်းမာရေးလူမှုရေးစီးပွားရေးကိုပါထိခိုက်စေတယ်လို့ဒေါက်တာနေရာကပြောပါတယ်။စာတင်ကျောင်းတွေမှာသုံးရေမလုံလောက်တာကလည်းပြဿနာကြီးတစ်ခုဖြစ်နေပြီးအထူးသဖြင့်မိန်းကလေးငယ်တွေအတွက်အခက်ကြုံစေပါတယ
်။ And it's a question of girls not going to schools because they don't have the type of sanitation facilities they will need.
ကျောင်းထဲမှာသုံးဖို့ရေရလည်းမရှိ၊ဟင်းလင်းပြင်နဲ့သွားပြီးအညစ်အကြေးဆွတ်ဖို့ကလည်းမဖြစ်နိုင်ဘူးလေ။ကျောင်းသူလေးတွေကလည်းရှက်တာရဲ့၊ကိုယ်ကုန်တိတ်ခါကိုထိမ့်ဖို့ရဲ့၊တခြားလူတွေကိုအားနာရရဲ့ကြောင့်ဘာလို့သူတို့ကျောင်းမသွားချင်ကြတာလဲဆိုတဲ့မေးခွန်းကိုမေးစရာမလိုတော့ပါဘူး။ကျမခွဲကြဆက်ဆံခံရတဲ့ကိစ္စဖြစ်ဖြစ်မိန်းကလေးငယ်တွေပညာမရနိုင်တဲ့ကိစ္စတွေမှာဒီရေပြဿနာကအတားအဆီးကြီးဖြစ်နေတယ်ဆိုတာတွေ့ရမှာပ
ါနေအိမ်တွင်းရေရရှိဖို့ဆိုရင်လူတူးစီအတွက်အမေရိကန်$5ကနေ$20အထိအကုန်ခံနိုင်မှဖြစ်မယ်လို့ကုလသမဂ္ဂအရာရှိတွေကခန့်မှန်းထားပါတယ်အဲ့ဒီငွေပမာဏကတော့တတ်နိုင်တဲ့အနေအထားဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်လူတူးအတွက်$1နှုန်းနဲ့တောက်ရည်နဲ့မိန်းလာ3ရေရရှိရေးအတွက်ရင်းနှီးမြှုပ်နှံသွားမယ်ဆိုရင်ကိုယ်ပိုင်အင်သာရရှိရေးလူတူဦးချင်းစီအတွက်ယင်းနည်းမြှုပ်နှံရမယ့် $4တက်စာရင်တက်တာသွားမယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စူးစီးတင်ပြသွားတော့ပါရှင်။ VOA ရဲ့တနင်္ဂနွေနေ့သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါရယ်။ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုဒီကနေ့ည9:00အတန်လွင့်အစီအစဉ်မှာထုတ်လွှင့်ပေးပါမယ်။စောင့်မျှော်နှားဆင်ကြပါရှင်။အခုနှားဆင်နေကြတဲ့တနင်္ဂနွေနေ့ညနေဖက် VOA အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါရယ်။အစီအစဉ်အဆုံးမသတ်ခင်မှာမြန်မာနဲ့နိုင်ငံတကာအသင်းသတင်းအချင်းချုပ်ကိုကောင်းအောင်ကတလက်ကြေညာပေးပါအောင်ရှင်။
အီရန်နိုင်ငံနျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတမန်ရဲ့ကုံဆုံးမဲ့တင်းလာနေအထိသဘောတူညီမှုရဖို့မလွယ်သေးပါဘူး။အမည်မဖော်လိုတဲ့အီရန်ကိုယ်စားလှယ်အဖွဲ့ဝင်တဦးကဒီကနေ့ဗီယက်နမ်မှာကျင်းပတဲ့အစည်းအဝေးတွင်ဆွေးနွေးစရာကိစ္စရပ်တွေတော်တော်များများကြံနေသေးတာကြောင့်သဘောတူညီမှုရဖို့မလွယ်ဘူးလို့ပြောဆိုတဲ့အကြောင်းကိုအီရန်ကျောင်းသားသတင်းအေဂျင်စီကပြောပါရယ်။တူရကီနိုင်ငံကိုသွားရောက်တဲ့အမေရိကန်ဒူသမရဂျိုးဘိုင်ဒန်ရဲ့၃ရက်ကြာချစ်ကြည်ခီးစဉ်ကိုဒီနေ့တနင်္ဂနွေနေ့မှာအဆုံးသတ်လပ်ပြီးဖြစ်ပါရယ်။အစ္စလာမ်အစိုးရအဖွဲ့တွေကိုချေမှုန်းဖို့အတွက်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ဖွဲ့ဖို့တူရကီနိုင်ငံဘက်ကပူးပေါင်းပါဝင်မှုရှိမရှိကြေညာချက်တစုံတရာမထုတ်ပြန်ပေအခုခရီးစဉ်ကိုအဆုံးသတ်လိုက်တာပါ။တူနီရှားနိုင်ငံမှာ2011ခုနှစ်ဒီမိုကရေစီလှုပ်ရှားမှုတွေဖြစ်ပွားခဲ့ပြီးဒီကနေ့မှာတော့သမ္မတရွေးကောက်ပွဲအတွက်ဆန္ဒမဲပေးနေကြပါတယ်။တူနီရှားနိုင်ငံကစတင်တဲ့ဒီမိုကရေစီလှုပ်ရှားမှုကနေအာရဗ်နွေဦးဒီမိုကရေစီလှုပ်ရှားမှုအဖြစ်ဒေသတွင်းတိုင်းပြည်အချို့ကိုကူးစက်သွားခဲ့ပါတယ်။မြန်မာငြိမ်းချမ်းရေးစင်တာရှိမှပြည်내ပေါင်းစုံကတိုင်းရင်းသားတွေစုပေါင်းပြီးငြိမ်းချမ်းရေးနဲ့တရားမျှတရေးအတွက်ဒီကနေ့တောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကပြစ်ခတ်လို့လူပေါင်း23ဦးတိစုံခဲ့ပြီးအခုလိုတောင်းဆိုခဲ့တာပါ။နိုဝင်ဘာလ19ရက်နေ့က KIA ကချင်လွတ်မြောက်ရေးတပ်ရဲ့ပူလောင်စစ်တပ်ကြောင်းတရှိရာကိုအစိုးရတပ်ဖက်ကလက်နက်ကြီးနဲ့ပြစ်ခတ်လိုက်တဲ့အတွက်ပူလောင်23ဦးကြာဆုံးခဲ့ပါတယ်။
တရင်အချင်းချုပ်ကိုကိုအောင်အောင်ကညင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကမတင်ကြီးဖြစ်ပြီးတော့အင်ဂျင်နီယာကတော့ Brian Magulie ဖြစ်ပါတယ် VAA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့5ချိန်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမရင်အဆုံးသတ်ပါစေရှင်တောသားရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်မအနံလောပါ
This program has come to you from the Voice of America, Washington.